ရခိုင်လက်နက်ကိုင်အဖွဲ့ AA ကိုငွေကြေးထောက်ပံ့ပေးတယ်ဆိုပြီးရခိုင်အသင်းစင်ကာပူကဥက္ကဋ္ဌပါဝင်လူ၈ယောက်ကိုကြမ်းဖက်မှုတိုက်ဖျက်ရေးဥပဒေနဲ့ဒီကနေ့မှတရားစွဲဆိုလိုက်ပါတယ်။ရခိုင်အသင်းစင်ကာပူရဲ့ဥက္ကဋ္ဌကိုအင်းစော်အပါဝင်၈ဦးကိုကြမ်းဖက်မှုတိုက်ဖျက်ရေးဥပဒေပုံမှန်50ခါခွေးနဲ့ပုံမှန်52ညရီနဲ့နောက်ပိုင်းခရံတရားရုံးမှတရားစွဲဆိုလိုက်တာဖြစ်ပြီးတော့ရန်ကုန်တိုင်းသတင်းရတဖွဲ့မှုရဲမှုတင့်ရွှေကတရားလိုလုပ်ပြီးတော့တရားစွဲဆိုတာဖြစ်ပါတယ်။သူတို့ရန်ကုန်ဝေးကောက်ပြီးတော့ထောက်ပံ့ပေးနေတာတွေဟာရခိုင်ပြည်နယ်အတွင်းကစစ်ဘေးရှောင်တွေနဲ့ရေဘေးဒုက္ခတွေတွေအတွက်ရည်ရွယ်ပြီးတော့ကောက်ခံခဲ့တာဖြစ်တယ်လို့သူတို့ဘက်ကနေလိုက်ပါပေးတဲ့တရားလွတ်တော်ရှေ့နေဥကျော်မျိုးထွန်းကဒီကနေ့တရားခွင်အပြီးမှာရိုက်တာသတင်းဌာနကိုပြောပါတယ်။ရခိုင်အသင်းစင်ကာပူဥက္ကဋ္ဌကိုဟိန်းစောနဲ့အတူနောက်ထပ်တရားစွဲဆိုခံရသူတွေကတော့အေးရခိုင်လက်နက်ကိုင်အဖွဲ့ရဲ့ခေါင်းဆောင်ဗိုလ်ချုပ်ထွန်းမြင့်နိုင်ရဲ့ညီတော်ဆက်သူကိုအောင်မြတ်ကျော်ကိုထွန်းအေးကိုရဲကျော်ထက်မအေးမြတ်မော်ကိုတင်လိုက်ဦးကိုရွှေလိုင်တန်းနဲ့အငားရင်မောင်ကိုမြတ်လင်းဦးတို့စုစုပေါင်း၈ယောက်ဖြစ်ပါတယ်။ကိုအောင်မြတ်ကျော်နဲ့ကိုဟင်းစောအပါဝင်၆ဦးကိုတော့အေအဖွဲ့ကငွေကြေးထောက်ပံ့ပေးတယ်ဆိုပြီးတော့ပြီးခဲ့တဲ့ဇူလိုင်လ၉ရက်နေ့နဲ့၁၀ရက်နေ့တွေကစင်ကာပူအာဏာပိုင်တွေကဖမ်းဆီးပြီးတော့မြန်မာနိုင်ငံကိုပြည်နယ်နံပေးခဲ့တာဖြစ်ပါတယ်။မြန်မာအစိုးရဘက်ကတော့အေရခိုင်လက်နက်ကိုင်အဖွဲ့ကိုအကြမ်းဖက်အဖွဲ့ဖြစ်နေတဲ့သတ်မှတ်ထားပါတယ်ခင်ဗျာ။